တော်ရရှိမှာခင်ဗျာလူ့ကိုရေးချုပ်ပေါက်ပြီးတဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုစီးပွားဘဝထိခိုက်မှုတွေကိုအလေးမထားတဲ့တရုတ်ကုမ္ပဏီတွေကြောင့်တရုတ်နဲ့အိန္ဒိယချင်းမြန်မာနိုင်ငံအလဲပိုင်းကလက်ဘရောင်းတောင်ဒေသမှာလိုပဲမိုင်းထောင်ကြီးကွာဝေးတဲ့တောင်အာဖရိကတိုက်ကဇမ်ဘီယာလိုနိုင်ငံတွေမှာလည်းပဋိပက္ခတွေဖြစ်ပွားနေတာပါမြန်မာနိုင်ငံမှာ2011ခုနှစ်နောက်ပိုင်းအထိုက်လျောက်လွတ်လပ်ပွင့်လင်းမှုရရှိလာတာနဲ့အတူပြည်သူတွေရဲ့ဆန္ဒရင်မွတ်တန်တွေစူးစူးညံလာခဲ့ပါလေအထူးသဖြင့်တရုတ် CPI ကုမ္ပဏီအကောင့်ထဲပေါ်နေတဲ့ ARI မြေဆုံရေအားလျှက်စစ်တအားထုတ်လုပ်ရေးစီမံကိန်းကြီးကိုနိုင်ငံတဝှမ်းကပြည်သူတွေရဲ့တောင်းဆိုမှုတွေပြင်းပြင်းထန်ထန်ပေါ်ထွက်လာခဲ့တဲ့အတွက်ကြောင့်သမရာဦးသိန်းစိန်အစိုးရကယာယီရက်ပစ်လိုက်ရပါတယ်။ဒါပေမဲ့တရုတ်ဝန်ပေါင်းကုမ္ပဏီအကောင့်ထဲပေါ်နေတဲ့လက်ဘရောင်းတောင်ကြီးနီစီမံကိန်းကတော့ရက်ပစ်ဖို့တောင်းဆိုနေတဲ့ကြားကပဲဆက်လက်အကောင့်ထဲပေါ်ခဲ့ပါတယ်။ဒေသခံတောင်သူတွေရဲ့လူမှုစီးပွားဘဝတွေတဘာဝပတ်ဝန်းကျင်နဲ့သာသနိကအမွေနှင့်အဆောက်အုံတွေပါမကျန်းပစ္စည်းဆုံးရှုံးမှာကိုမလိုလားတဲ့အတွက်ဒီစီမံကိန်းကိုရပ်ပိတ်ဖို့တောင်းစုဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ရမှာအာဏာပိုင်တွေဘက်ကလည်းပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ပါတယ်။2012ခုနှစ်နိုဝင်ဘာလအတွင်းဆင်နွှဲခဲ့တဲ့ထိုင်းသပိတ်မှာအစိုးရအာဏာပိုင်တွေဘက်ကပြင်းထန်တဲ့မီးစုံတက်ပါဘုံးလက်နက်တွေနဲ့ဖောက်ခွဲဖြိုခွင်းခဲ့တဲ့အတွက်ရဟန်းတန်ကတော့80နီးပါးနဲ့တကွဒဏ်ရာရရှိသူ100ကျော်ရှိခဲ့ပါတယ်။အခုရပိုင်အတွင်းမှာလည်းရော်ကြီးယူမထတဲ့လယ်ယာမီတွေကိုခြံစည်းရိုးခတ်တာကိုဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ဒေသခံတွေကိုအာဏာပိုင်တွေဘက်ကတနက်နဲ့ဖြိုခွင်းပစ်ခတ်ခဲ့တဲ့အတွက်တဦးသေးဆုံးပြီး20လောက်ဒဏ်ရာတွေရရှိခဲ့ပါတယ်။အလားတူဖြစ်ရမျိုးဟာတောင်အာဖရိကတိုက်ကမြန်မာလိုပဲဆင်းရဲတဲ့ဇမ်ဘီယာနိုင်ငံမှာလည်းပေါ်ပေါက်နေပါတယ်။အခွင့်အရေးချိုးဖောက်တဲ့တရုတ်ကုမ္ပဏီတွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေ2010ခုနှစ်နောက်ပိုင်းမှာတောက်လျှောက်ဆိုသလိုပေါ်ပေါက်ခဲ့ပါတယ်။အထူးသဖြင့်အခွင့်အရေးစိုးစိုးဝါးချိုးဖောက်နေတဲ့တရုတ်ကော်လမ်ကြောင်မီသွေးတူးဖော်ရေးကုမ္ပဏီကိုဆန္ဒပြခဲ့ကြတာပါ။တရုတ်အစိုးရနဲ့နှိစက်တဲ့ဇမ်ဘီယာအစိုးရဟာတရုတ်ကုမ္ပဏီတွေလာရောက်စီးပွားရှာယင်းနီမြုပ်နှံနိုင်အောင်အကောက်ခွန်မဲ့စက်မှုစုံတွေတီထောင်ပေးထားတာကြောင့်လူဦးရေ14သန်းလောက်ပဲရှိတဲ့ဇမ်ဘီယာနိုင်ငံမှာအခုဆိုရင်တရုတ်လူမျိုးသိမ်းနဲ့ချီနေထိုင်ပြီးတရုတ်ကုမ္ပဏီ900ကျော်စီးပွားရှာလုပ်ကိုင်နေကြပါလေ။ဇမ်ဘီယာဟာအာဖရိကတိုက်မှာဒုတိယအကြီးဆုံးကျင်းနီတက်တူတိုက်ကြီးရှိတဲ့အပြင်ကြောင်မီသွေး၊နီကယ်၊ယူရေနီယံနဲ့ကြောက်မြတ်တွေလည်းအများအပြားထွက်ရှိပါလေ။တရုတ်တက္ကသိုလ်ကုမ္ပဏီမှအလုပ်လုပ်ကင်ကြတဲ့ဇမ်ဘီယာအလုပ်သမားတွေဟာမတော်တဆမှုတွေကြောင့်သေဆုံးဒဏ်ရာရမှုတွေတိုးလာသလိုလောက်ခချိုးနှိမ်ခေါင်းပုံဖြတ်မှုတွေအလုပ်ချိန်18နာရီလောက်အထိမတော်မတရားခိုင်းစေမှုတွေအလုပ်သမားတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးကိုအလေးမထားတာတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်ပြီးလက်ဘရောင်းမှလိုပဲပြစ်ခတ်ဖြိုခွင်းမှုတွေနဲ့ရင်ဆိုင်လာခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့က2011ခုနှစ်နိုဝင်ဘာလအတွင်းထုတ်ပြန်ခဲ့တဲ့ခိုင်းနာမလုပ်ရင်အလုပ်ဖြုတ်မယ်ဆိုတဲ့အစီရင်ခံစာထဲမှာဇမ်ဘီယာမှာရှိတဲ့တရုတ်ကြီးကြီးထုတ်လုပ်ရေးကုမ္ပဏီတွေရဲ့အလုပ်သမားဥပဒေချိုးဖောက်ပြီးမတော်မတရားခိုင်းစေမှုတွေကိုအကြမ်းတဝင့်ဖော်ထုတ်ရေးသားခဲ့ပါတယ်။2006ခုနှစ်ကလည်းဇမ်ဘီယာမှာရှိတဲ့တရုတ်ကြီးကြီးစီမံကိန်းကြီးတစ်ခုကိုဇမ်ဘီယာအစိုးရဝန်ကြီးတဦးတွားရောက်ကြည့်ရှုသွားမှာတရုတ်ကုမ္ပဏီကဇမ်ဘီယာအလုပ်သမားတွေကိုလူရယ်လို့တောင်မသတ်မှတ်ပဲရိုက်နှက်ကန်ကြောက်ခိုင်းစေနေတာတွေမြင်တွေ့ခဲ့ရတယ်လို့အဲ့ဒီဝန်ကြီးကရုပ်မြင့်တန်ကြားအစီအစဉ်တစ်ခုကနေထုတ်ဖော်ပြောကြားခဲ့ပါတယ်။2010ခုနှစ်ကပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲမှာတရုတ်ကုမ္ပဏီမန်နေဂျာတွေကဇမ်ဘီယာအလုပ်သမားတွေကိုတနက်နဲ့ပြစ်ခတ်ခဲ့ရမှာအလုပ်သမား12ဦးဒဏ်ရာရရှိခဲ့တာကိုဇမ်ဘီယာအစိုးရအာဏာပိုင်တွေဘက်ကတစုံတရာအရေးမယူခဲ့တဲ့အပြင်တရားစွဲဆိုမှုကိုလည်းအလင်းအမြန်ပြန်ရုပ်သိမ်းပေးခဲ့ပါတယ်။အဲ့ဒီပဋိပက္ခဟာဇမ်ဘီယာပြည်သူတရက်လုံးအတွက်ဒေါသထွက်စရာဖြစ်ခဲ့ရပါတယ်။2011ခုနှစ်အတွင်းလစာထုတ်မပြီးတဲ့ကော်လမ်တရုတ်တက္ကသိုလ်ကုမ္ပဏီကိုဆန့်ကျင်ဆန္ဒပြပွဲမှာအပြန်အလှန်ပြစ်ခတ်မှုတွေပေါ်ပေါက်ခဲ့ရမှာတရုတ်ကုမ္ပဏီမန်နေဂျာ2ယောက်အပြစ်ခံခဲ့ရပြီးဇမ်ဘီယာအလုပ်သမား12ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီတက္ကသိုလ်တွင်မှာပဲ2012ခုနှစ်အောက်တိုဘာလအတွင်းမှာနောက်တစ်ကြိမ်ဇမ်ဘီယာအလုပ်သမားတွေတောင်းနဲ့ချီဆန္ဒပြခဲ့ကြပြီးအဲ့ဒီပဋိပက္ခမှာတရုတ်မန်နေဂျာ2ဦးအသက်ဆုံးရှုံးခဲ့ရပါတယ်။လောက်ခကောင်းမှုဖြတ်မှုအပါအဝင်အခွင့်အရေးချိုးဖောက်မှုတွေကြောင့်ပဋိပက္ခတွေဆက်လက်ဖြစ်ပွားခဲ့တဲ့အတွက်သမ္မတမိုက်ကယ်ဆက်တာဦးဆောင်တဲ့ဇမ်ဘီယာအစိုးရကတရုတ်ကုမ္ပဏီတွေအထူးလိုက်နာရမယ့်စီကံသစ်တွေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလက်ဘရောင်းဒေသမှာလည်းဝမ်ပေါင်းရန်စီးစတဲ့တရုတ်ကုမ္ပဏီတွေဒေါ်လာငွေဘီလီယံနဲ့ချီပြီးလာရောက်စီးပွားရှာယင်းနှိမ့်နေနေကြပြီမဲ့အလောက်ကန်အခွင့်လန်းရောဒေသဖွံ့ဖြိုးရေးကိုပါအကျိုးမပြုတဲ့အပြင်အခွင့်အရေးချိုးဖောက်ခံမှုတွေကပိုများတယ်လို့ဒေသခံတူဖြစ်သူမတ်တန်တန်ထွေကပြောပါတယ်
တကယ်တမ်းဆိုဒီကျင်းနီစီမံကိန်းကြီးလုပ်ပြီးဆိုရင်တကယ်မြေယာဆုံးရှုံးသွားလို့ညံ့လာတဲ့သူတွေကအလောက်ကန်ခွန်းကောင်းတဲ့နေရာကိုပဲရရမယ်လို့ကျမတို့စိတ်ရှင် ဒါပေမဲ့အဲ့လိုမျိုးတွေမရဘူး။ဒါလည်းဆိုတော့ဒီမြေသိခံရတဲ့သူတွေကိုအလုပ်ပေးတယ်ဆိုတာနာမည်ကောင်းတက်တာပြီ။အဲ့ဒီချိန်မှာတဲစီရဲ့သမီးချင်းအဝတ်ရောအနိုင်လဲရတာဒီအဲ့လိုမျိုးတွေလောက်ရတယ်။အဲ့ဒီချိန်မှာဝတ်ကျွေးနွားကျွေးလောက်ရတာကြီးလည်းရှိတယ်။အခုဆိုရင်တရုတ်လူမျိုးတွေကသူတို့ပေါ်လိုက်တဲ့စီရိုးတွေကိုလာချက်ပြီးသူတို့ကိုယ်ကကြင်းမြူတဲ့ခင်းတွေကိုလည်းခေါင်းတွေနဲ့ထိုးလို့တားတယ်။ကြားတဲ့အခါကျတော့ဆယ်ရဲရွာမိန်းမတွေတွေကိုတရုတ်တွေကိုယ်တိုင်ခြေအောင်နဲ့လည်းပိတ်ကန်ဆန်ရတယ်။နောက်ပြီးသူတို့မှပါလာတဲ့၆ပေါင်တူနဲ့လည်းထုခံရတယ်။လက်ကိုလည်းလိန်ချိုးခံရတယ်။အဲ့ဒီတော့ကျမတို့ကအခုလိုစီမံကိန်းကြီးစတင်တဲ့အချိန်အောင်ပဲကျမတို့ဒေသခံတွေနဲ့နာရီနဲ့ဆိုတကယ်ကိုသူတို့အကောင့်ထဲပေါ်သွားပြီးကျမတို့ဒေသခံတွေကပြင်လုံးလုံးဖြစ်သွားမှာ။အဲ့ဒါကြောင့်မို့ဒီစီမံကိန်းကြီးဟာတကယ်တမ်းဆိုလို့ရှိရင်မလုံထိုက်တဲ့မလုံသိတဲ့စီမံကိန်းကြီးတစ်ခုဖြစ်တယ်
။တရုတ်ကုမ္ပဏီတွေဟာ CSR လို့ခေါ်တဲ့ကုမ္ပဏီတွေစောင့်ထိန်းလိုက်နာတာဝန်ယူဆောင်ရွက်ရမယ်လူမှုကျင့်ဝတ်စီးပွားကျင့်ဝတ်တဘာဝပတ်ဝန်းကျင်စီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်အခုလိုဆန့်ကျင်ကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတာလို့လေ့လာသူတွေကဆိုပါတယ်အာဖရိကတိုက်မှာတရုတ်ကုမ္ပဏီတွေအလုံးရင်းနဲ့ဝင်ရောက်စီးပွားရှာမှုတွေတိုးနေစေဖြစ်ပြီးတရုတ်အာဖရိကကုန်သွယ်မှုဟာလည်းဒေါ်လာ210ဘီလီယံကျော်သွားခဲ့ပြီဖြစ်ပါတယ်တရုတ်ကုမ္ပဏီတွေတိုးလာလေလေလက်ပေးလက်ယူမှုတဘာဝပတ်ဝန်းကျင်ပျက်စီးမှုအခွင့်အရေးချိုးဖောက်ခံမှုတွေပိုဆိုးဝါးလာလေလေဖြစ်တဲ့အတွက်အာဖရိကပြည်သူတွေအနေနဲ့တရုတ်ကုမ္ပဏီတွေအပေါ်အဆိုးမြင်မှုတွေလည်းတိုးများလာလေလေပဲလို့လေ့လာချက်တွေကဆိုပါတယ်ပရီတိုရီးယားမြို့အခြေစိုက်တောင်အာဖရိကကျင်းဝတ်သိပ်ပံကအာဖရိက15နိုင်ငံမှသုတေသနပြုစမ်းစစ်လေ့လာချက်အရအာဖရိကတိုက်မှာရှိတဲ့တရုတ်စီးပွားရေးလုပ်ငန်းတွေတရုတ်ထုတ်ကုန်ပစ္စည်းတွေတရုတ်ကုမ္ပဏီတွေရဲ့စီးပွားရေးနဲ့လူမှုရေးကျင့်ဝတ်တဘာဝပတ်ဝန်းကျင်ကျင့်ဝတ်လိုက်နာမှုတရုတ်ကုမ္ပဏီတွေရဲ့လုပ်ဟန်ကိုင်ဟန်နဲ့အလုပ်သမားအခွင့်အရေးစောင့်ထိန်လိုက်နာမှုတွေကိုစစ်တမ်းပြုစုကောက်ယူရမှာအလုံးလူလူမှာအဆိုးဘက်ကပုံများနေပါတယ်အခွင့်အရေးချိုးဖောက်တဲ့တရုတ်ကုမ္ပဏီတွေနဲ့အာဖရိကပြည်သူတွေအကြားပဋိပက္ခတွေတိုးများလာတာကြောင့်ဇမ်ဘီယာနိုင်ငံမှာဆိုရင်ကော်လမ်တရုတ်တပ်တုကုမ္ပဏီရဲ့ license ကိုအဆိုးဘက်ကပြန်ရုပ်သိမ်းလိုက်ရပါပြီမြန်မာနိုင်ငံမှာလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုစုစုပေါင်းဒေါ်လာဘီလီယံ50ထဲမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုက14ဘီလီယံရှိနေပါတယ်။နေပြည်တော်မှာအာဆီယံထိပ်သီးညီလာခံကျင်းပခဲ့တဲ့အခုနှစ်နိုဝင်ဘာလကတရုတ်ဝန်ကြီးချုပ်ကဒေါ်လာ 8.8 ဘီလီယံစီးပွားရေးစာချုပ်တွေချုပ်ဆိုသွားခဲ့ပြီးမြန်မာနိုင်ငံမှာနောက်ထပ်လည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့ရှိပါတယ်။ဒါပေမဲ့လူမှုရေးကျင့်ဝတ်စီးပွားရေးကျင့်ဝတ်မလိုက်နာတဲ့တရုတ်ကုမ္ပဏီတွေကြောင့်မုံရွာလက်ပရောင်းဒေသခံတွေလိုပဲအာဖရိကတိုက်ဇမ်ဘီယာပြည်သူတွေဟာလည်းကောင်းကျိုးထက်ဆိုးကျိုးများတဲ့ရင်းနှီးမြှုပ်နှံမှုကိုမလိုလားကြောင်းသူတို့ရဲ့ဆန္ဒကိုအသက်နဲ့ရင်းပြီးဖော်ပြနေကြပါတယ်ခင်ဗျာ